ဉာဏ်ပညာရေးပြည်ပြောင်းလဲမှုတွေလှုပ်ဖို့စူးစမ်းအထုတ်နေကြတာကိုအများကြားကြမြင်ကြသိကြပါလိမ့်မယ်။နိုင်ငံတော်သမ္မတကြီးကိုယ်တိုင်ကလည်းလားစင်မင်းကွန်းမှာပညာရေးပြည်ပြောင်းလဲမှုကိုလိုလိုလားလားအားပေးတိုက်တွန်းစကားပြောဆိုသွားတာဖတ်လိုက်ရပါတယ်။အစိုးရပညာရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တွေသာမကတာဝန်သည့်နိုင်ငံရေးအဖွဲ့အစည်းတို့တာဝန်သည့်တက္ကသိုလ်ဆရာဆရာမများသမဂ္ဂတို့ကလည်းပြုပြင်ပြောင်းလဲရေးအတွက်ကိုနီးကိုဟန်နဲ့လှုပ်ရှားကြပူပေါင်းဆွေးနွေးလှုပ်ရှားကြတာကိုလည်းသတင်းတွေကြားနေရပါတယ်။ဒီလိုဆွေးနွေးပြောဆိုကြတဲ့အခါကိုဆိုးကိုပိုင်လွလွလပ်လပ်လှုပ်ရှားနိုင်တဲ့အချုပ်ချေမဲ့တက္ကသိုလ်တွေပေါ်ထွန်းရေးဟာထိတ်တန့်ရောက်နေတဲ့အဆိုပြုချက်တည်းရဲ့ပါ။တက္ကသိုလ်တွေလွတ်လပ်ဖို့လိုအပ်တယ်ဆိုတာအငင်းပွားနေစရာမလိုတဲ့အချက်ပါ။ပညာရေးကိုအချုပ်ချေမဲ့ကိုစိတ်တိုင်းကြလုံဆောင်နိုင်ခွင့်ရကြလို့ကဘာမှာကြော်ကြားနေတဲ့တက္ကသိုလ်တွေကိုကြည့်ရင်လွယ်လွယ်လေးနဲ့နားလည်နိုင်ပါတယ်။ကဘာတက္ကသိုလ်တွေကိုကြည့်မှရမဟုတ်ပါဘူး။ရှေးတုန်းကမြန်မာတက္ကသိုလ်တွေကြည့်ရင်လည်းနားလည်နိုင်ပါတယ်။ထင်ရှားအောင်1964မတိုင်ခင်ပေါ်ထွန်းခဲ့တဲ့မန္တလေးတက္ကသိုလ်ကျောင်းသုတေသနအဖွဲ့ရဲ့လုံဆောင်ချက်တချို့ကိုတာရကဆောင်ရင်ပါတယ်။1950ကျော်ကမန္တလေးတက္ကသိုလ်ဟာကိုယ်ပိုင်လွတ်လပ်ခွင့်ရတက္ကသိုလ်တော့မဟုတ်သေးပါဘူး။ရန်ကုန်တက္ကသိုလ်လက်အောက်တက္ကသိုလ်ခွဲတစ်ခုအဆင့်သာရှိပါသေးတယ်။ဒါပေမဲ့တကယ့်ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရန်ကုန်တက္ကသိုလ်ကမန္တလေးတက္ကသိုလ်ရဲ့ပညာဖွံ့ဖြိုးအောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တွေကိုမဟန့်မတားပါဘူး။လှုပ်ဆောင်သားအောင်အားပေးတိုက်တွန်းပါတယ်။နမူနာတစ်ခုပြရရင်မြမစာပေပြုစုထုတ်ဝေရေးအလုပ်ကိုကြည့်နိုင်ပါတယ်။လွတ်လပ်ရေးရာပြီးစကတည်းကရန်ကုန်တက္ကသိုလ်ဘက်မှမြမစာဌာနပါမောက္ခဦးဆောင်ပြီးရှားပါစာအုပ်တွေထုတ်ဝေနေပါတယ်။အဲ့ဒီနီးတူမန္တလေးတက္ကသိုလ်မြမစာဌာနကလည်းထုတ်ဝေခြင်းပါတယ်။ရန်ကုန်မြမစာပါမောက္ခကမန္တလေးမြမစာဌာနကိုညညစူးစူးမရှိတဲ့အပြင်အကြံပေးညံပေးရင်းကူညီခဲ့ပါတယ်။ဒီအချိန်မှာပဲမန္တလေးတက္ကသိုလ်ကျောင်းအုပ်ကြီးဦးကိုလေးကစိတ်ကူးသည့်ရလာပါတယ်။စိတ်ကူးသည့်ကတက္ကသိုလ်ဆရာဆရာမတွေသုတေသနစွမ်းရည်မြင့်တင်ရေးပါ။မြန်မာနိုင်ငံသုတေသနအသင်းကြီးရှိသလိုမန္တလေးတက္ကသိုလ်မှာလည်းသုတေသနအသင်းအဖွဲ့ရှိတဲ့လို့မြင်ပါတယ်။ဒီတော့မန္တလေးတက္ကသိုလ်ကျောင်းသုတေသနအဖွဲ့ကိုတည်ထောင်လိုက်ပါတယ်။သုတေသနအဖွဲ့မှာပညာရပ်ဌာနမှူးတွေပါပါတယ်။မန္တလေးတက္ကသိုလ်နဲ့တွဲရရှိနေတဲ့စိုက်ပျိုးမဟာဌာနမှူးလည်းပါပါတယ်။သုတေသနအဖွဲ့နဲ့အတူစာအုပ်စာတမ်းများပုံထုတ်ထုတ်ဝေရေးအဖွဲ့ကိုလည်းတပါးတည်းဖွဲ့စည်းလိုက်တယ်လို့မှတ်တမ်းများကဆိုပါတယ်ရှင်။ဖွဲ့စည်းပြီးပြီဆိုတာနဲ့မန္တလေးတက္ကသိုလ်ကျောင်းသုတေသနအဖွဲ့ကခြေလှမ်းသွဲ့သွဲ့နဲ့လှုပ်ရှားပါတော့တယ်။ရှေ့တန်းကအသွက်လက်ဆုံးလှုပ်ရှားတာကမြမစာဌာနဆရာဆရာမတွေလို့ဆိုသင့်မယ်ထင်ပါတယ်။1953ခုမှာပဲစုံနသာမြိုင်နဲ့ရှာဘုံတော်ကြီးများစာအုပ်ကိုသုတေသနအဖွဲ့စာစဉ်တစ်အဖြစ်ထုတ်လိုက်နိုင်ပါတယ်။မြမစာဌာနမှဦးချမ်းမြကကြီးကြပ်ပါတယ်။ဦးမမောင်တင်ကတီးဖြတ်ပါတယ်။ရှေးတုန်းကအခေါ်တက္ကသိုလ်ဥပဇာတန်ခအခုအခေါ်တက္ကသိုလ်ဒုတိယနှစ်မှာပြဋ္ဌာန်းထားပြီးစာအုပ်အခက်ခဲကြုံနေရတဲ့စာသင်သားတွေအတွက်အလောတော်ဖြစ်သွားပါတယ်။1953က1963ခုအထိ၅ချိန်ပြန်ရရတဲ့အကြောင်းပုံနှိပ်မှတ်တမ်းများအရသိရပါတယ်။1953ခုထဲမှာပဲသုတေသနစာစဉ်နှစ်အနေနဲ့ထုတ်ဝေလိုက်တာကလည်းအဲ့ဒီအချိန်ရှားပါးစာအုပ်ဖြစ်နေတဲ့နတ်ရှင်နောင်ဆိုယတုများစာအုပ်ပါ။ဒီစာအုပ်ကိုမြန်မာနိုင်ငံသုတေသနအသင်းစာအုပ်အဖြစ်1940ကထုတ်ဖူးပါတယ်။မောင်ချမ်းမြမဟာဝိဇ္ဇဘွဲ့ရတီးဖြတ်တာပါ။မောင်ချမ်းမြက1953ခုမှာမန္တလေးတက္ကသိုလ်မြမစာဌာနမှူးဖြစ်နေပြီဆိုတော့အဲ့ဒီစာအုပ်ကိုပဲထပ်မံဖြည့်ဆွက်တန်းတာဖြည့်ဆွက်ပြင်ဆင်တန်းတာပြင်ဆင်ပြီးထုတ်ဝေခဲ့တာပါ။သုတေသနစာစဉ်သုံးအနေနဲ့ရှင်တန်ခိုးရေးတဲ့မင်းရဲ့ဒိဗ္ဗအေဂျင့်ကိုထုတ်ခဲ့ပြန်ပါတယ်။တိဖြတ်သူကမန္တလေးတက္ကသိုလ်မြမစာဌာနကတိကဆရာမကြီးဒေါ်တန်းမီပါမင်းရဲ့ဒိဗ္ဗအေဂျင့်ကလည်းအဲ့ဒီကာလကရှားပါးစာအုပ်တုံးမှုစာသင်သားတွေအတွေ့အကျိုးများလှပါတယ်ရှင်စာအုပ်ကိုကိုယ်တိုင်မမြင်ဘူးမဖတ်ဘူးပေမဲ့ဒီနောက်မှာဆရာဦးမမောင်တင်ကဥပုံညာရဲ့မဟောပြဆက်ကိုတိဖြတ်ထုတ်ဝေခဲ့သေးတယ်လို့ဆရာကြီးများထံကမေးမြန်းသိရပါတယ်ရှေးကတော့ဥကျင်ဦးရဲ့မဟောပြဆက်သားပုံနှိပ်မှုရှိပါတယ်ဥပုံညမဟောပြဆက်ရေးခဲ့သေးတယ်လို့အမှတ်သားရှိပေမဲ့စာအုပ်အဖြစ်မထုတ်ဝေဘူးလို့ဆိုပါတယ်စာဟောင်းပင်ဟောင်းအရှာအဖွေသူတေသနာမှာဇွဲဆိုင်လှုပ်ဆောင်တတ်တဲ့ဆရာကြီးဥမောင်တင်ကျေးဇူးကြောင့်မပြောက်ကောင်းမပြက်ရဥပုံညရဲ့မဟောပြဆက်စာဖတ်သူတွေလက်ထဲရောက်လာခဲ့ပါတဲ့ အဲ့ဒီလိုအရှိန်ကောင်းနေတဲ့မန္တလေးတက္ကသိုလ်ကျောင်းသုတေသနအဖွဲ့ဟာ1964ခုထဲမှာရုတ်တရက်ဝိညာဉ်မဲ့သွားပါတယ်။တော်လှန်ရေးအစိုးရအာဏာသိမ်းယူပြီးတဲ့နောက်တက္ကသိုလ်ပညာရေးလောကကိုမှွေနှုတ်ပစ်လိုက်တာကြောင့်လို့သိမိလိုက်တဲ့ပညာရှင်တွေစီကမှတ်သားရပါတယ်။1964ခုထဲမှာမန္တလေးတက္ကသိုလ်ကကျောင်းအုပ်ကြီးဦးကိုလေးအပါအဝင်ထိပ်တန်းပညာရှင်တချို့တက္ကသိုလ်ပရဝန်ကဖယ်ရှားခံလိုက်ရပါတယ်။ပါဠိပညာရှင်ပေါမောက်ခ MA ဒေါ်အုံး၊သမိုင်းပေါမောက်ခဒေါက်တာမောင်မောင်ကြီး၊မြန်မာစာကတိကဆရာဦးမမောင်တင်းတို့အချိန်မတန်ခင်အငိမ့်စားယူလိုက်ရပါတယ်။မန္တလေးတက္ကသိုလ်ကျောင်းသုတေသနအဖွဲ့ဦးစည်းဦးဆောင်မန္တလေးတက္ကသိုလ်ကိုကမ္ဘာပညာရေးလောကနဲ့ရင်ပေါင်တန်းနိုင်အောင်လုံလဆိုင်ထုတ်နေတဲ့ကျောင်းအုပ်ကြီးဦးကိုလေးပါတက္ကသိုလ်အပြင်ပရောက်သွားမှာတော့သုတေသနအဖွဲ့လည်းဘေးမှရပ်တည်နိုင်ပါတော့မလဲ1964ခုကစပြီးအထက်တန်းပညာဦးစည်းဌာနလောင်ရွေအောက်ကိုရောက်သွားတဲ့မန္တလေးတက္ကသိုလ်ရဲ့ပညာရေးကံကြမ္မာကမြမအဆင့်မြင့်ပညာကံကြမ္မာနဲ့အတူတူပဲမို့အကျေတဝင့်အစီရင်ခံဖို့လိုမယ်မထင်ပါရှင်။စပီမြင့်ပြီးလူမျိုးတင်ပါစေ။